လေဗရန်ကျောင်းသားတပိတ်ဟာဗလာ၁၀ရက်နေ့ကအကျန်းဖက်ဖြိုခွင်းခံရပြီးတဲ့နောက်မှာတော့အဖမ်းခံရတဲ့ကျောင်းသားတွေလွတ်မြောက်ရေးအတွက်ဆန္ဒပြပွဲတွေဟာဇက်တိုက်ဆိုသလိုပေါ်ပေါက်လာနေပါတယ်။ရန်ကုန်မန္တလေးမြို့တွေနဲ့မကပဲမော်လမြိုင်ပသိမ်းတောင်ကူပြည်မြို့တွေအပါအဝင်ချင်းပြည်နယ်တမူးမြို့ထီအောင်ဆန္ဒပြပွဲတွေဖြစ်ပေါ်နေသလိုပဲကြပြားစရာတွေစတင်တဲ့လက်ပတ်ဖြူကမ်ပိန်းဟာလည်းအချိန်ဟုန်ကောင်းကောင်းနဲ့ထွက်ပေါ်လာပါတယ်။ပြည်တွင်းနေသားမကပဲအမေရိကန်ဗြိတိန်ဂျပန်တောင်ကိုရီးယားနဲ့မလေးရှားနိုင်ငံကမြန်မာတွေရဲ့ကန့်ကွက်တန်တွေဟာလည်းထွက်ပေါ်လာနေပါတယ်။ဇက်တိုက်ဆိုသလိုမလ29ရက်နေ့တုန်းကလည်းအင်းနဲ့အားနဲ့တစ်ချိန်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ရန်ကုန်မန္တလေးမကွေးမြင်းညံမုံရွာတောင်ကူဟင်းသရမြောင်းမြမြို့တွေမှာဆန္ဒပြနေကြပါတယ်။အာဏာပိုင်တွေရဲ့တုံ့ပြန်ချက်ကတော့ပုံမှန်18ကိုတုံးပြီးအရေးယူခဲ့တာပါ။မန္တလေးမြို့ဆန္ဒပြပွဲမှာရဲနဲ့ဆန္ဒပြသူတွေကြားတင်းမာမှုတွေဖြစ်ခဲ့တယ်လို့ပဲမြင်းညံမြို့မှာလည်းအကြမ်းဖက်ဖမ်းဆီးတာမျိုးတွေဖြစ်ခဲ့ပါတယ်။မြင်းညံမြို့နယ်အုပ်ချုပ်ရေးမှူးဥထွန်းသိန်းအောင်ကဆန္ဒပြကျောင်းသားတွေကိုဟင်းရောက်ခဲ့တဲ့ဗီဒီယိုလဲလူမှုရေးစာမျက်နှာတွေမှာပြန့်နှံ့ခဲ့ပါတယ်
။မင်းတို့တာဝန်ရှိရမင်းမတားနေပြီနော်။သူတို့မင်းတို့အဲရတယ်မင်းတို့က
ကျောင်းသားတွေ
ကျောင်းသားတွေတရားကျော
င်းသားတွေလို့ပြောတာလေ။လက်ကျောင်းတော့
ကျောင်းသားလို့
ကျွန်တော်ဒီဗီကောလေးကျောင်းသ
ား။ဟေးဘယ်သူတို့မင်းနိုင်မဲ့ဘယ်သူတို့
ညံမြင်သား
။ညံမြင်သား။
ပါမင်းကြလို့ပါမင်းကြပြော
ချာသိချာ။သိချာ။မင်းကြလို့
ပါမှု
ပြန်လို့မရှိ။
ရရှိ။မင်းနိုင်မဲ့ဘယ်သူတို့
ဆယ်မိနစ်လောက်အတွင်းမှာပဲကျောင်းသားကောင်းဆောင်ကိုညံမြင့်တန်းအပါအဝင်၅ဦးအဖမ်းခံလိုက်ရပါတယ်။သူတို့ကိုပုံမှန်၁၈တင်မကပဲအာမခံပေးလို့မရတဲ့ပုံမှန်905ခကွေး143 145စတဲ့ပုံမှန်တွေပါတက်ပြီးဖမ်းခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးမြင်းညံမျိုးကကိုမျိုးဟန်ပြောပြတာကတော့
905ခကွေးဘာလို့တက်လဲဆိုတော့ကျွန်တော်တို့ပင်မတပိတ်ရှေ့ကျောင်းကပထမစပြီးမန္တလေးချီလာတဲ့အချိန်မှာကျွန်တော်တို့မြင်းညံမှာတစ်မျိုးလုံးလူပေါင်းတောင်းချီတင်းချီကြိုးစုခဲ့တဲ့အတွက်ကျွန်တော်တို့မြင်းချံမျိုးကိုသူတို့အမျိုးတစ်ခုထားတယ်နောက်တစ်ခါကျွန်တော်တို့တောင်းသားတောင်းကြကိုဖြတ်တဲ့အခါမှာလည်းမြင်းချံမျိုးကလူတွေကရဲဝင်းဝင်းနဲ့ကူညီထောင်ရွက်ပေးတဲ့အတွက်ကျွန်တော်တို့မြင်းချံမျိုးကိုအမျိုးထားတယ်အမျိုးထားတဲ့အတွက်ခုတစ်ကြိမ်ဖြစ်တဲ့အခါကျတော့သူများမျိုးတွေပုံမှန်ဆက်ရှင်နဲ့ဆွဲပေးမယ်ကျွန်တော်တို့အမျိုးနဲ့95ခါဝေးတလီ3တလီ5နဲ့ဆွဲခြင်းဖြစ်ပါတယ်ခင်ဗျာ
ကိုမျိုးဟန်ပြောပြသွားတာပါမြင်းချံမျိုးမှာအီပီလာတရက်နေ့ကလည်းကျောင်းသား10ဦးကိုထပ်ပြီးတရားစွဲခဲ့တယ်လို့အမရပူရမှာလဲဖေဖော်ဝါရီလအတွင်းကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲနဲ့ဆက်နွယ်ပြီး39ဦးတရားစွဲခံရပါတယ်။အခုလိုဆန္ဒပြတာတွေကိုအာဏာပိုင်တွေဟာအင်းနဲ့အားနဲ့နှိမ်နင်းနေတယ်လို့မြို့ကြီးတွေမှာလဲအစင်းစစ်ပြီးကျောင်းသားအိမ်တွေကိုရှောင်တခင်စီးနှင်းဖမ်းဆီးတာမျိုးတွေလုပ်နေပါတယ်။တရားရုံးချုပ်ရှေ့နေဥရောပဆောင်ပြောတာကတော့ရဲတပ်ဖွဲ့ဟာရက်ွက်အတွင်ခိုးဆိုးလူရက်နေသူတွေတဲ့ကျောင်းသားတပိတ်မှာပါဝင်သူတွေအပေါ်မှာပိုးပြီးအာယုံထားနေတယ်လို့ဆိုပါတယ
်ရဲစခန်းကြီးကကိုးနေမြီမှာခိုးဆိုးလူရဲ့ဒုတာအဲ့ဒီအမှုတွေမပေါ်သေးတာတွေကိုကြတော့အခုလိုပိုက်စိတ်တိုက်ပြီးတော့လိုက်ရှာတာမရှိဘဲနဲ့ကျောင်းသားတွေကိုအခုလိုလုပ်နေတာကပြင်းထန်တဲ့တုံ့ပြန်မှုတွေကိုလက်ကမ်းကြိုဆိုရင်းနဲ့2015ရွေးကောက်ပွဲကိုစိုးရိမ်စိတ်တွေပိုများလာအောင်လုပ်သလိုဖြစ်နေတယ်
အခုလိုဖမ်းဆီးတာတွေပိုပြီးဆောင်ရွက်လာတာမြင်တွေ့နေရတယ်လို့ကျောင်းသားတပိတ်နဲ့မပတ်သက်ပဲလက်ပရောင်းတောင်ကြီးအပါအဝင်တခြားမြေသိမ်းယာသိမ်းကိစ္စတွေနဲ့ပတ်သက်ပြီးအမှုရင်ဆိုင်နေရသူတွေစီရင်ချက်ချခံရသူတွေဖြစ်ကြတဲ့ကိုဝေလူကိုထင်ကျော်ဗိုလ်ကြီးနေမျိုးစဉ်နော်အုံးလာအပါအဝင်တခြားတက်ကြွလှုပ်ရှားသူတွေကိုလည်းအမှုဟောင်းတွေကိုပါပြန်လှန်ပြီးစစ်ဆေးနေတာတွေ့ရှိရပါတယ်။ဒါကြောင့်လောလောဆယ်မှာသူတို့ကိုပြန်လွတ်ဖို့မမြင်သေးပဲရွေးကောက်ပွဲပြီးတဲ့အထိတော့ထိန်းထားလေမလားလို့တန်တရားရှိနေကြပါတယ်။အလားတူပဲလက်ပန်းကကျောင်းသားတွေကိုလည်းအကြောင်းမျိုးမျိုးပြပြီးအ ਨੇ စုံရွေးကောက်ပွဲပြီးတဲ့အထိတော့ထိန်းသိမ်းထားလိမ့်မယ်လို့တွေးဆမှုတွေလည်းရှိနေကြပါတယ်။ဒီအချိန်ဒီမှာလက်ပန်းမှာဖန်ခံရပြီးတာယာဝတီထောင်ထဲမှာရောက်နေကြတဲ့ကျောင်းသားကျောင်းသူတွေရဲ့စိတ်တက်အခြေအနေကတော့ဘယ်လိုရှိနေပါသလဲ။အဖန်ခံရသူကျောင်းသားကောင်းဆောင်မဖြူဖြူအောင်ရဲ့ဖခင်ဒေါက်တာနေဝင်းပြောတာက
ကျောင်းသားရေစိတ်သက်ခြင်းရောအတော်မြန်မာမြင့်နေလို့ကျွန်တော်စတယ်ဘာလို့ဒီလက်ပန်းတရားရုံးထွက်လာတဲ့ခါကျတော့သူတို့တချင်းနဲ့ဆိုပြီးထွက်လာကြတယ်ထောင်အားဆက်တက်တဲ့တချင်းနဲ့ဆိုနော်အပြင်ကလည်းဒီရဲ့လည်းညာဆောင်တဲ့လူတို့ရောကျွန်တော်ဒီမိဘတွေရောမီဒီယာတွေကတချင်းဝိုင်းဆိုပြီးကြလက်ခုပ်တီးကြအဲ့ဒါလက်ပန်းတရားရုံးနဲ့ဝင်တဲ့ခါကျတော့ကျောင်းသားကြီးကအဲအထုတ်ကားပေါ်မှာတချင်းဆိုကြတယ်နော်တရားရုံးနဲ့ပြန်ထွက်လာတယ်တချင်းနဲ့ဆိုကြတယ်ဆိုတော့အဲဒီလိုရဲ့စိတ်ခြင်းရောတမီးနဲ့ကျွန်တော်တွေ့ရခြင်းပါလေကဲခက်ကြည့်တာတော့သူစိတ်ချင်းများတော့မြင်ပါတယ်ခင်ဗျမြင်ပါတော့နော်စိတ်ကြကြတဲ့လက္ခဏာမတွေ့ရအောင်
ဒေါက်တာနေဝင်းပြောပြသွားတာပါမဖြူဖြူအောင်ကတော့မတရားဖမ်းဆီးခံရတဲ့အတွက်တရားဥပဒေအရတုံ့ပြန်သွားမယ်လို့ကြိမ်းဝါနေပါတယ်ဒီနေရာမှာတပင်းအရေးဟာသတိရမိစရာပါအကြံဖက်ခံရသူတွေပဲအရေးယူခံရတဲ့အခြေအနေဖြစ်ပါတယ်တခုကွာခြားတာကတော့တပင်းအရေးခင်ဖြစ်ပွားခဲ့တာဟာအရင်စစ်အစိုးရလက်ထက်ကဖြစ်ပြီးအခုရတားအစိုးရခေတ်ကိုရောက်နေပါပြီဒါပေမဲ့ခစ်ပြောင်းပေမဲ့လူမပြောင်းသေးဘူးလို့ဝေဖန်နေတာလည်းရှိနေပါတယ်ခင်ဗျာ